Indonesia နိုင်ငံမှာလောင်စာဆီဆေးတက်တာအောင်အစိုးရကထောက်ပံ့ပေးထားတဲ့အမတော်ကြီးကိုဆော့ချလိုက်တဲ့အတွက်နိုင်ငံတော်ကလောင်စာဆီဆေးတွေစနေနေ့က30ရာခိုင်နှုန်းတက်သွားပါတယ်။အရှိတောင်အာရှတိုက်ရဲ့အကြီးဆုံးစီးပွားနိုင်ငံဖြစ်တဲ့ Indonesia မှာအစိုးရကအဲ့ဒီလိုကြားဝင်ထောက်ပံ့ပေးနေတာကြောင့်ငွေကြေးဖောင်းပွားမှုကမ္ဘာမှာအနည်းဆုံးရှိနေခဲ့တာပါ။အစိုးရဆိုင်တွေကရောင်းချနေတဲ့ဆီဆေးတွေတက်တော့မလားဆိုပြီး Indonesia ပြည်သူတွေအကြဆိုးရင်စိတ်တွေသတင်းပတ်အတန်းကြားဖြစ်ပေါ်နေခဲ့တာပါ။စနေနေ့ကဇင်းမတက်ခေမော်တော်ဆိုင်ကယ်တွေနဲ့ကားတွေတက်စီဆိုင်တွေမှာတန်းစီပြီးအလူအရွယ်ဝယ်ယူခဲ့ကြပါတယ်။ရှင်းနှစ်အတွင်းပထမဆုံးအကြိမ်လောင်စာဆီဆေးတွေကိုဈေးတင်လိုက်တဲ့အတွက်အရင်ကတက်စီတလီတာကိုအမေရိကန်ဒေါ်လာ52ပြားရှိခဲ့ရာကနေ68ပြားဒီဇယ်တလီတာကိုအရင်က35ပြားရှိခဲ့ရာကနေ46ပြားအထိအတိအကျတက်သွားခဲ့ပါတယ်။ကမ္ဘာတဝန်းလောင်စာဆီဆေးတွေတက်နေတာမှာအင်ဒိုနီးရှားအစိုးရကတိုင်းပြည်လောင်စာဆီအတွက်အမတော်ကြီးအခုနှစ်စိုက်ပေးရတာဒေါ်လာ34ဘီလီယံရှိလာပြီဖြစ်တာကြောင့်အခုလိုလောင်စာဆီဆေးကိုမဖြစ်မနေနောက်ဆုံးအဆင့်အဖြစ်နဲ့တိုးမြင့်လိုက်ရတာလို့သမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်။လောင်စာဆီဆေးကိုလက်ရှိအတိုင်းဆက်ထားနိုင်ဖို့အစိုးရအနေနဲ့အတတ်နိုင်ဆုံးစူးစမ်းခဲ့ပေမဲ့မဖြစ်တော့တဲ့အဆုံးဒီအခက်ခဲတဲ့ဆုံးဖြတ်ချက်ကိုချလိုက်ရတာလို့သမ္မတဝီဒိုဒိုကပြောပါတယ်ခင်ဗျ။